ထိုင်းတော်ဝင်ရေဓာတ်ဘူလောင်တန်တန်းကျောင်းရဲ့လေ့ကျင့်မှုအစီအစဉ်အဖြစ်နဲ့ထိုင်းဘူလောင်ရဲ့ရေဓာတ်အမှုရန်ပေါင်း695ယောက်ပါဝင်မဲ့စစ်သည်မော3စီးဟာတီလဝါစိတ်ကမ်းမှာ19ရက်နေ့ကနေပြီးတော့23ရက်နေ့အထိ5ရက်ကန့်ကွက်ထားမှာဖြစ်ပါတယ်။ထိုင်းရေဓာတ်ကစစ်သည်မော်ကြီး3စီးဟာဒီအိမ်နီးချင်းမြန်မာနိုင်ငံစိတ်ကမ်းမှာနှစ်ပေါင်း30အတွင်းပထမဆုံးလာရောက်စိုက်ကပ်မှာဖြစ်တယ်လို့ Bangkok Post သတင်းစာထဲမှာလည်းဖော်ပြပါတယ်။ထိုင်းရေဓာတ်ဘူလောင်တွေရဲ့ဒီမြန်မာနိုင်ငံမှာလေ့ကျင့်မှုအတွင်းထိုင်းမြန်မာချစ်ကြည်ရေးဗောလီဘောပြိုင်ပွဲကိုလည်းသုဝနအကစားခွင့်မှကစားဖို့အစီအစဉ်ရှိပါတယ်။ထိုင်းရေဓာတ်ဘူလောင်တွေကိုဒေတာရင်းကမလေးရှား၊အိန္ဒိယ၊မြန်မာ၊အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံစိတ်ကမ်းတွေမှာကန့်ကတ်ပြီးတော့လေ့ကျင့်သင်ကြားမှုတွေလုပ်တဲ့အစီအစဉ်ဖြစ်နေတဲ့ဒီရန်ကုန်မြို့ကတိလဝစိတ်ကမ်းကိုလှောက်ရောက်တာလည်းဖြစ်ပါတယ်ရှင်။